ကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ကလုတ်တဲ့ထူးထူးရွေးကောက်ပွဲမှာတော့ဒီဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရပါတီကလွှတ်တော်နေရာ125နေရာအားလုံးနေပါရရှိပြီးတော့အပြတ်တက်နိုင်ရပါပါတယ်။အာဏာရပါတီဖြစ်တဲ့ကမ္ဘောဒီးယားပြည်သူ့ပါတီ CPP ဟာရွေးကောက်ပွဲမှာ88ရာခိုင်နှုန်းကနေပြီးတော့80ရာခိုင်နှုန်းအပြတ်နိုင်ရတယ်လို့ CPP ပါတီရဲ့ပြောခွင့်ရသူ South Austin ကပြောပါတယ်။နေရာတနေရာနှစ်နေရာလောက်တော့တခြားပါတီတွေကအနိုင်ရပွဲရှိပြီးတော့ဒါဟာသူတို့အတွက်ကြီးမားတဲ့အောင်မြင်မှုအပြတ်အသတ်နိုင်ရမှုဖြစ်တယ်လို့ပြောခွင့်ရသူ South Austin က VOA ခမာဌာနကိုပြောပါတယ်မဲပေးခွင့်ရှိသူလူရေ 9.8 တန်းထဲမှာ84ရာခိုင်နှုန်းမဲပေးခဲ့ကြတယ်လို့ကမ္ဘောဒီးယားရွေးကောက်ပွဲကော်မတီကကြေညာပါတယ်ဒီရွေးကောက်ပွဲဟာတိုင်းပြည်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးလှူလာတဲ့လူထုရဲ့ဆန္ဒဖော်ပြချက်ဖြစ်တယ်လို့လည်း CPP ပြောခွင့်ရသူကပြောပါတယ်ရွေးကောက်ပွဲအတွက်မှာတော့ပယ်မဲ3သိန်းလောက်ရှိတယ်လို့သူကပြောပါတယ်ပြည်ပရောက်နေတဲ့ကမ္ဘောဒီးယားအတက်ခံခေါင်းဆောင်ဆန်ရမ်စင်ကဒီရွေးကောက်ပွဲမှာမဲမဲပေးကြဖို့ပင်မဲဖြစ်အောင်လုပ်ဖို့အတွက်သူထောက်ခံသူတွေကိုဒီမတိုင်ခင်ကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့အခုမဲပေးသူရေအတွက်ကိုကြည့်ရင်တော့ကမ္ဘောဒီးယားလူထုရဲ့ဒီမိုကရေစီမှာပါဝင်မှုကိုပြတာပဲလို့ဝန်ကြီးချုပ်ဟွန်ဆမ်ကအတံမေကုန်းတစ်ခုမှာပြောထားပါတယ်။လက်ရှိညီညာမှုအောက်မှာလူထုဟာပျော်ရွှင်ကျေနပ်နေကြပြီးတော့ညီညာရေးကိုဖျက်ဆီးမဲ့အစွန်းအောက်တွေစီကနေပြီးတော့ခတ်ဝဲဝဲနေလို့ရတယ်လို့ဟွန်ဆမ်ကပြောခဲ့ပါတယ်။ဒီပွဲရောက်တိုက်ခန့်ခေါင်းဆောင်ဆန်ရမ်စီကတော့ရွေးကောက်ပွဲလုပ်ငန်းစဉ်အတွက်မှာမယုံသားမှုတွေရှိတယ်လို့ပြောဆိုပြီးတော့မဲရီအတွက်ချိန်မှာမဲယုံတော်များများတကားတွေပိတ်ပစ်ခဲ့တာကိုသူကထောက်ပြပါရတယ်။ကမ္ဘောဒီးယားနိုင်ငံမှာအခုလိုမျိုးအဓိကအတိုက်ခံပါတီမပါဘဲနဲ့ရွေးကောက်ပွဲလုပ်တာဒါဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ဆန်ရမ်စီဥဆောင်တဲ့ကမ္ဘောဒီးယားမျိုးသားကက်တင်ရေးပါတီကိုတရားရုံးချုပ်ကနေပြီးတော့2018ခုနှစ်မှာပယ်ဖျက်ပြီးတော့ဒီပါတီဟာရွေးကောက်ပွဲမဝင်နိုင်တော့ပါဘူး။2018ရွေးကောက်ပွဲမှာအာနာယာ CPP ပါတီကပဲလွှတ်တော်နေရ125နေရာလုံးကို2018ရွေးကောက်ပွဲအတွက်မှနိုင်ရခဲ့ပါတယ်။ဒါလိုမျိုး CPP ပါတီရဲ့အခုအနိုင်ရမှုကြောင့်နှစ်40ဒီပါကြာအာနာချုပ်ကင်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ဆက်ပြီးတော့အိုဆုခွင့်ရမှာဖြစ်တယ်လို့ပဲ။ဒီပိုင်းထဲမှာပဲဟွန်ဆန်ဟာ American West Point ကျောင်းစင်းဖြစ်တဲ့တားဖြစ်သူဟွန်မန်နက်ကိုအာနာလွှဲပေးနိုင်ဖို့ပြင်ဆင်နေခြင်းလည်းဖြစ်ပါတယ်။ရွေးကောက်ပွဲပြီးပြီးချင်းပဲသူ့ရဲ့တားဖြစ်သူဝန်ကြီးချုပ်ဖြစ်လာနိုင်တယ်လို့ဟွန်ဆန်ကအရေးမှပြောဆိုခဲ့ပါတယ်။အခုဒီကမ္ဘောဒီးယားရွေးကောက်ပွဲကိုလေ့လာဖို့အတွက်မြန်မာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကြီးကဲဦးသိန်းစိုးနဲ့ကော်မရှင်အဖွဲ့ဝင်တူတို့တွေ့ရောက်ခဲ့တယ်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။